ထိုင်းနိုင်ငံကမြို့ပြအင်အားတွေမှာမွေးရဝင်ရမှုအတော်ကလေးများလာတဲ့ပြဿနာအစ်စ်ကိုဘန်ကောက်ကမိသက်သမားတွေကြုံတွေ့နေရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။2013ခုနှစ်တုန်းကအင်တွေထဲမွေးဝင်လို့ဖမ်းမိတဲ့အမှုက16000လောက်ရှိရကနေအခု2016မှာ29000ထိရှိလာခဲ့တယ်လို့ဘန်ကောက်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်။အခု2019ပထမနှစ်ဝန်းမှာလည်းမနစ်ကတည်းကရာနှုန်း30ကျော်တိုးလာခဲ့တာဖြစ်ပါတယ်။မွေးပြဿနာတိတ်ပြီးဆိုးလာတာနဲ့အမျှမိသားဌာနတွေဟာမိသက်ရတာတဲ့မွေးဖမ်းမှုခေါ်တာကပိုးများလာတာမို့မိသက်သမားအတွက်မွေးကိုကြိုင်တွင်ဖမ်းချုပ်ပြီးတင်လန်းပေးဖို့အတွက်လိုအပ်လာတယ်လို့ပြောပါတယ်။အခုလိုမွေးတွေပေါ်လာတာဟာဘန်ကောက်မှာစွန့်ပစ်အမှိုက်ပြဿနာကြောင့်ဖြစ်တယ်လို့ထိုင်းအမျိုးသားဥယျာဉ်ဆိုင်ရာဌာနကတရိတ်ဆန်ရှိကူဆရာဝန်ပီယာဆရီရက်ကပြောပါတယ်။အမှိုက်ပုံတွေတစ်နှစ်တခြားပိုးပြီးများလာတဲ့အခါကျွတ်နဲ့ညှက်တယ်ကျစားကြရတာနဲ့သူတို့ကိုကြိုက်နှစ်သက်စွာစားတော့တဲ့မွေလဲပိုးပြီးပေါ်လာတာဖြစ်ပါတယ်။တကယ်လို့ဘန်ကောက်မြို့တော်တို့မြို့တော်သားတွေအနေနဲ့အမှိုက်ပြဿနာကိုကောင်းကောင်းကံကြွယ်ကြမယ်ဆိုရင်ကြွက်တွေလဲနည်းလာမှာဖြစ်တယ်လို့မွေလဲနည်းလာမယ်လို့ပြောပါတယ်။ဒါကြောင့်ဘန်ကောက်မြို့ခံတွေနဲ့ဘန်ကောက်တစ်မြို့လုံးတန်တန်ရှင်းရှင်းတတ်တတ်ရရဖြစ်အောင်နေကြဖို့လဲအကြံပေးပါတယ်။ဒါပေမဲ့ဘန်ကောက်မြို့ပေါ်မှာတွေ့ရတဲ့မွေအများစုဟာတော့အဆိပ်မရှိဘူးလို့လည်းပြောပါတယ်။